ဦးဇင်းတို့45မိနစ်လောက်အချိန်ယူပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုကြနှလုံးသွင်းမှတ်သားကြရအောင်ဒီနေ့သာသနာတော်နှစ်2558ခုနှစ်ကောဇာတကိ1385ခုနှစ်နေုံလာပြီးကျော်နေ့ရက်နေ့ညနေခင်းအခါကာလမှာစင်ကာပူနိုင်ငံအရီနာကန်ထွေးကလပ်မှာဆင်းရင်ကျင်းပါတဲ့ကျင်း40မြောက်9ရက်နေ့တရားစခန်းပွဲမှာဒီနေ့ဘေးသပောင်းတော်ကောင်းတို့ကိုဦးဇင်းတို့ဘူ5ပါးနဲ့ပတ်သက်ပြီးတော့ဟောဖို့အလှည့်ကြလာတယ်နော်ဘောဓိပက္ခိယတရားတွေကိုဦးဇင်းတို့9ရက်အတွင်းမှာအုစု9စုကိုအောင်ဟောမယ်ဆိုပြီးတော့ရည်ရွယ်ချက်နဲ့ဟောလာတာဒီနေ့5ရက်မြောက်ရှိသွားပြီပေါ့နော်တတိပဌံတရား4ပါးဘေဒဗောင်တို့ကတော့နာယူကြည်ညိုခဲ့ရပြီ။တပ္ပပရံတရား4ပါး၊အဋ္ဌိပတ်4ပါး၊အိန္ဒြေ5ပါး၊အခု5ပါး၊မနက်ဖြန်ကိုဘုရား9ပါး၊တပတ်ခမဂ်ခင်10ပါး။အဲ့ဒါဒီကနေ့ဦးဇင်းတို့ဗလဆိုတဲ့ပါဠိစကားကနေဆင်းသက်လာတဲ့ဘူဆိုတဲ့တရားပေါ့။နော်ဒါကြောင့်ဘိုးကိုရေးတော့လာကလေးတက်ပြီးတော့ရေးထားဟုတ်လားဗလဆိုတဲ့ပါဠိစကားကဆင်းသက်လာတယ်ဆိုတဲ့အတိတ်ပဲပေါ့အဲ့ဒါဒီဘိုးဆိုတဲ့ဗလတရားဟာဘာကြောင့်ဘိုးဆိုတဲ့အမည်ကိုရတယ်လဲဗလဆိုတဲ့အမည်ကိုရတယ်လဲဘိုးဆိုတာဘာအတိတ်ပဲလဲဆိုတာကိုဦးဇင်းတို့ဒိဋ္ဌိဆိုတော်ဘုရားကြီးကအကံပနထေနပလီယံတိတိပလာနီလို့ပฏิပခဓမ္မေပလီယံတိတိပလာနီလို့ဆိုကြီးကဝိဇိုလ်လေးပြုတယ်ပေါ့အဓိပ္ပာယ်ကဘာလဲဆိုတော့ပฏิပခဓမ္မေဆန့်ကျင်ဘက်ပฏิပခတရားတို့ကိုပလီယံတိတိအာတိုက်လွှမ်းမိုးဖီစည်းတတ်၏ဒါကြောင့်မို့လို့ပလာနီဘိုလ်လို့ဆိုတယ်တဲ့စံကျင်ဘက်တရားတွေကိုအတိုက်လွှမ်းမှုဖိစီးနိုင်တဲ့အစွမ်းတတ္တိရှိလို့ဘိုလ်လို့ဆိုတာပါတဲ့အဲ့ဒါကိုစတော်ကြီးကကျမ်းဂန်ထဲမှာလာတဲ့ဟာကိုထပ်ပြီးတော့ပြောပြန်တယ်အတိပ္ပယ်တစ်မျိုးပေါ့အဲ့ဒါကြတော့သူကဘယ်လိုပြောထားတယ်ဆိုတော့အကံပနထေနာအကံပနထေနာတိဗလာနိစံကျင်ဘက်တရားတွေနဲ့တွေ့ရင်တုံလှုပ်ခြင်းမရှိဘဲနဲ့ခိုင်မြဲစွာယက်တည်နိုင်လို့ဘိုလ်လို့ဆိုတယ်တဲ့ဟောတိတိချာချာနားထောင်ကြည့်မယ်ဆိုရင်အတိဘယ်ကသိပြီးတော့မတူလာဘူးဆရာကြီးကြိုက်တာကသူကစန့်ကျင်ဘက်တရားတွေကိုလွှမ်းမိုးဖိစီးပြီးတော့ထားတတ်လို့ဘိုလ်ဆိုတာကိုသူကပြောတာနောက်အတိဘယ်လေးတစ်မျိုးပြောတာကစန့်ကျင်ဘက်တရားနဲ့တွေ့လို့ရှိရင်တုံလှုပ်ခြင်းမရှိဘဲနဲ့ခိုင်မြဲစွာယက်တည်နိုင်လို့ဘိုလ်လို့ဆိုတာလေအဲ့တော့ဦးဇင်းစိတ်ထဲမှာနည်းနည်းလေးနားလည်သွားတာကပထမအတိပ္ပယ်ကသူကတိုက်စစ်သဘောမျိုးခက်ဆန်ဆန်ဆန့်ကျင်ဘက်ရန်သူတွေကိုအားတိုက်ပြီးတော့ဖြီးစည်းမယ်လွှမ်းမိုးမယ်တိုက်ခိုက်မယ်ဆိုတဲ့အတိပ္ပယ်ဒုတိယအတိပ္ပယ်ကဆန့်ကျင်ဘက်တရားတွေနဲ့တွေ့လာလို့ရှိရင်တုံလှုပ်ခြင်းမရှိဘဲနဲ့ခိုင်မြဲတဲ့သဘောရှိတယ်ဆိုတော့ခံစစ်သဘောမျိုးခက်ဆန်ဆန်ဘယ်ရာကပဲလာတိုက်တိုက်သူကတော့မတုံမလှုပ်အေးအေးဆေးဆေးနေနိုင်တယ်ဆိုတဲ့အတိပ္ပယ်လည်းနှစ်ခုလုံးကတော့အဓိပ္ပာယ်ကတော့သူ့ဟာနဲ့သူကောင်းပါတယ်နော်အဲ့တော့ဆန့်ကျင်ဘက်တရားတွေကိုလွှမ်းမိုးဖြည့်ဆည်းတဲ့လို့ဘုဆန့်ကျင်ဘက်တရားတွေနဲ့တွေ့လာရင်မတုံမလုပ်ခိုင်မြဲစွာယက်တည်နိုင်တဲ့အတွက်ကြောင့်ဘုအဲ့ဒီဘုကဘယ်နှပါးရှိတော့၅ပါးရှိတယ်အိန္ဒြေ၅ပါးနဲ့အရာခောက်ခြင်းကအတူတူပဲဘု၅ပါးကလည်းပဲနံပါတ်၁တတ္တဗလံတတ္တဘုဝရိယဗလံဝရိယဘူတတိဗလံတတိဘူတမာတိဗလံတမာတိဘူပညာဗလံပညာဘူဆိုပြီးတော့ဘူမာလည်းဘယ်နှပါးရှိလဲ၅ပါးအဲ့ဒီနေရာမှာဦးဇင်းတို့ပေးသပေါင်းတော်ကောင်းတို့နားလည်ရမှာကဒီဘူ၅ပါးဟာစံကျင်ဘက်တရားတွေဟာသူ့အတွဲနဲ့သူရှိနေတယ်เนาะစံကျင်ဘက်တရားတွေဟာသူ့အတွဲနဲ့သူရှိနေတယ် တတရားဆိုတဲ့ဘူကသူ့ရဲ့ဆန့်ကျင်ဘက်ဘယ်တရားကိုသူကလွှမ်းမိုးဖြည့်ဆည်းနိုင်တယ်လဲဆိုရင်တဏှာဆိုတဲ့အုပ်စုအသင်ပင်ကိုသူကလွှမ်းမိုးဖြည့်ဆည်းနိုင်တယ်တဲ့တတတရားနဲ့တဏှာတရားနဲ့ကဆန့်ကျင်ဘက်ရှင်ပြိုင်တိုက်ခတ်ရမယ်အုပ်စုတစုပေါ့သူတို့ကတတော်ရဲ့ပေါ့နော်စိတ်ဝင်စားစရာတော့ကောင်းတယ်လို့ထင်တယ်နော်အေးနောက်ပြီးတော့ဦးဇင်းတို့ဝရိယဆိုတဲ့ဘိုးပြီးရင်ဦးစင်ကနည်းနည်းလေးအသေးစိတ်လေးပြောပြမှာပါဟုတ်လားဝရိယဆိုတဲ့ဘိုးရဲ့ဆန့်ကျင်ဘက်အုပ်စုအသင်ပင်ကဘယ်လိုလုံးဆိုတော့ကောတစ္ဆဆိုတဲ့ပြင်းရည်ခြင်းအသင်အပင်နဲ့ကောတစ္ဆကိုလွှမ်းမိုးဖြည့်ဆည်းတတ်လို့ဝရိယဟာဘိုးလို့ဆိုတယ်တနည်းအားဖြင့်ကောတစ္ဆဆိုတဲ့ပြင်းရည်ခြင်းနဲ့တွေ့လာရင်ဝရိယဘိုးအားကောင်းတဲ့ပုံကိုယ်ရမတုံမလုတ်ခိုင်မြဲစွာယက်တည်နိုင်တယ်ဒါကြောင့်ဝရိယသည်ဘိုးနောက်ဦးစင်တို့တတိဘိုလ်ရဲ့ဆန့်ကျင်ဘက်အုပ်စုကဘာလဲဆိုတော့မုဋ္ဌသစ္စာတတိလွတ်ခင်းခြင်းအမြဲတမ်းဘာဖြစ်နေလို့ဖြစ်နေတယ်ဆိုတာကိုမသိဘူးနောက်ခုတရားဓမ္မတို့အထုတ်နေတဲ့ကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုသိမြင်နားလည်ခြင်းမရှိဘဲနဲ့နော်တတိကဒီမှာရှိမနေဘူးအဲ့ဒါလို့ရှိမနေခြင်းဒီပင်လေအဲ့ဒါတတိရဲ့ဆန့်ကျင်ဘက်အုပ်စုပဲတဲ့နောက်ဦးဇင်းတို့တမာတိဘိုလ်ရဲ့ဆန့်ကျင်ဘက်တရားကဘာလဲဆိုတော့ဝိခေပါစိတ်ရပြန့်လွင်ခြင်းပေါ့နော်အာယုန်တစ်ခုတည်းမှာ तू မယက်တည်နိုင်ဘူးအမြဲတမ်းအာယုန်တစ်ပါးကိုစိတ်ကထွတ်ထွတ်ပြေးနေတယ်သူ့ကိုအမိဖမ်းဖို့အလွန်ခဲရင်တယ်ကိုဘာတွေတွေးလို့တွေးနေမှန်းကိုမသိတော့အောင်ကိုရဲ့စိတ်ဟာအလွန်မင်းပြန့်လွင်နေတယ်အဲ့ဒီပြန့်လွင်မှုကိုဝိခေပါလို့ပါဠိလိုပြောတာပေါ့အဲ့ဒီဝိခေပါသည်တမာတိတရားရဲ့ဆန့်ကျင်ဘက်အုပ်စုတဲ့နော်နောက်ပြီးတော့ဦးဇင်းတို့ပညာဘိုလ်ရဲ့ဆန့်ကျင်ဘက်ဟာတဏ္မောဟဆိုတဲ့ဆရာကြီးသုံးလုံးထားတာကတဏ္မောဟဆိုတဲ့တရားတဏ္မောဟဆိုတာမောဟနဲ့တကွဖြစ်တော်လို့အဓိပ္ပာယ်ရပါတယ်မတိမှုသဘောပေါ့လေအဲ့ဒါကိုဆရာကြီးကလူသားမနေနားလည်အောင်မတိမှုသဘောကိုဘယ်လိုပြောတာတော့ဆိုတော့စိတ်ရဲ့အာယုန်နေရဲ့အပေါ်မှာမှီးမိန်မှုကြီးလို့အဲ့လိုပြောတာဆိုလိုတာကအာယုန်နေနဲ့ဒကာဓမ္မတို့ဦးဇင်းတို့ကအမြဲတမ်းတွေ့နေတာပဲဒါတိအဲ့ဒီအာယုန်နေကိုတိတိကြကြပြပြပြင်ပြင်ရှင်းရှင်းလင်းလင်းမသိဘူးတဲ့သိတယ်လို့လို့နဲ့မသိဘူးဆိုတာကလက်မခံလို့မရဘူးသိလားတရားဓမ္မတို့ဦးဇင်းတို့တွေကရှက်ပြေးပဲခဏလေးပဲခံစားလာတယ်ဟိုလိုလိုဒီလိုလိုနဲ့သွားကြတာဟုတ်လားအာယုံရဲ့သဘောကိုတိတိကြကြပြပြပြင်ပြင်ရှင်းရှင်းလင်းလင်းသိတယ်ဆိုတဲ့အချက်အလွန်အားနည်းတယ်ပေါ့အဲ့လိုအာယုံရဲ့စိတ်ရဲ့အာယုံရဲ့အပေါ်မှာသိမြင်မှုမှိမ့်မိန်နေတဲ့သဘောကိုဒါဆရာကတန်မောဟလို့ပြောထားနော်အဲ့ဒီတဏ္မောဟမောဟနဲ့တကွဖြစ်သောသဘောတရားတွေအဲ့ဒါဟာပညာဘိုလ်ရဲ့ဆန့်ကျင်ဘက်တရားပေါ့ဒီနေရာမှာပိဋကပေါင်းသူတော်ကောင်းတို့ဦးဇင်းတို့နည်းနည်းလေးဒီဘိုလ်တရားတွေအားနည်းလာရင်ဆန့်ကျင်ဘက်တရားတွေကကိုယ့်ကိုလွှမ်းမိုးသွားတယ်ဆိုတဲ့အချက်အဲ့ဒီအချက်ကလေးကိုစဉ်းစားပြီးတော့ဒုတန်တံမှာဘိုလ်တရားတွေဘလောက်အားကောင်းတယ်လဲအားမကောင်းဘူးလဲဆိုတာကိုစစ်သစ်တည်းရမယ်တရတရားအားနည်းတယ်ဆိုလို့ရှိရင်နော်တဏှာတရားကကိုယ့်ကိုအကြီးအကျယ်လွှမ်းမိုးသွားမယ်နော်ကာမမှာပျော်တာတွေဘဝမှာပျော်တာတွေလိုချင်တာတွေမမောတာတွေဖြစ်ချင်တာတွေအားကြီးပြီးတော့ဘဝမှာဖြစ်ရမယ်ဖြစ်ရမယ်ရရမယ်ရရမယ်ဒီအတိုင်းဝန်လေးတဲ့ဒီအမြုံကလေးတွေကမထွက်ချင်တဲ့သဘောပေါ့ဝိတ္တမိတဝိတ္တအာမိတနော်ဒါတွေမှာပျော်နေတတ်တဲ့သဘောပေါ့အဲ့ဒါကိုဦးဇင်းတို့အကြံဉာဏ်တဏှာလို့နားလည်ရမှာအဲ့ဒါတတ္တတရားတည်းဟူသောဘူအားနည်းလို့ရှိရင်အဲ့ဒီတဏှာတရားကကိုယ့်ကိုအကြီးအကျယ်လွှမ်းမိုးသွားလိမ့်မယ်တဲ့ဆရာကြီးကတော့သူကတော့ဥမာလေးနဲ့ပြောတယ်တဏှာတရားအားနည်းမယ်ဆိုလို့ရှိရင်တဏှာတရားကကိုယ့်ကိုဘယ်လောက်လွှမ်းမိုးသွားနိုင်လဲဆိုလို့ရှိရင်ကျွန်းတီးတီးလေးရဲ့အပြင်မှာရေပြင်ကြီးဟာပင်လယ်ကြီးတစ်ခုလိုထင်ရှားနေတဲ့သဘောမျိုးပေါ့ကိုယ့်ကိုအများကြီးလွှမ်းမိုးထားတာဒါခလန်းလန်းကကြည့်ရင်ကျွန်းလေးကတကယ့်တီးတီးလေးဘေးကဝိုင်းရံနေတာကဘာလို့တော့ရေပြင်ကြီးကကိုယ့်ကိုဝိုင်းရံနေတာအဲ့လိုပဲအလိုဆန္ဒတွေကပဲကိုယ့်ရဲ့ဘဝကိုလွှမ်းခြုံထားတာလွှမ်းမိုးထားတာเนาะအဲ့ဒါဘာကြောင့်အဲ့လိုဖြစ်တုံးဆိုတော့ယုံကြည်မှုတတ္တတရားအားနည်းလို့ပေါ့အဲ့တော့ဒီနေရာမှာဒကာဓမ္မတို့ဦးဇင်းတို့တဏ္ဍာတရားကိုလွှမ်းမိုးဖြည့်ဆည်းပြီးတော့ဒီတဲကနေယုံကံထွက်ခြင်းနဲ့စိတ်ပေါက်ပြီးတော့ယုံကံထွက်ခြင်းဆိုတဲ့လက်တွေ့အကောင်အထည်ပေါ်မှုအပိုင်းမှာကိုယ့်ရဲ့တရားတရားအတိတ်အနဲ့တရားတရားအကြီးအသေးပေါ်မှာပူတည်ပြီးမူတည်ပြီးတော့ဘလောက်ကိုအလုတ်လုတ်တလဲဆိုတာဖြစ်လာတာဟိုဆိုကြပါစို့လက်တွေ့လေးပြောကြည့်မယ်တပ္ပရတန်ဓမ္မရတန်ဇိနာတိတရားအရသာဟာအရသာတကအရသာထဲမှာအကောင်းဆုံးလို့တော့ကြားဘူးတာပဲနော်တပ္ပရတိန်ဓမ္မရတိန်ဇိနာတိ မွေးလျော်ခြင်းတကားတည်းမှာတရားနဲ့မွေးလျော်တာအကောင်းဆုံးလို့တော့လူတိုင်းကြားဖို့တာပဲဟုတ်လားချမ်းသာတကားချမ်းသာတည်းမှာနိဗ္ဗာန်ချမ်းသာဟာလည်းအကောင်းဆုံးလို့တော့ကြားဖို့တာပဲဒါပေမဲ့အဲ့ဒီကြားဖို့ထားတဲ့ဇာတ်တွေကိုကိုဘလောက်ထဲထဲဝင်ဝင်ယုံကြည်ထားသလဲဆိုတဲ့အချက်ဟာအလွန်ရေးကြီးတယ်ကိုဘလောက်ယုံကြည်တယ်လဲဆိုတာပေါ်မှာမူတည်ပြီးတော့ကိုဘလောက်ဒီလိုချင်မဲ့မောမှုတွေတဲကယုံထွက်နိုင်တယ်လဲဆိုတာအဖြေပဲဟုတ်တယ်မို့လားယုံရင်ယုံတဲ့လောက်လောက်တာဟုတ်ဗျမယုံရင်မယုံတဲ့လောက်မလို့ဘူးဒါကြောင့်တတ္တတရားအာကောင်းရင်ဒကာဓမ္မတို့ဥယျာဉ်တို့နေ့တတူကပျော်မွေ့နေတဲ့ဒီအလုပ်တွေတဲကနေတစတစသူဟာခွာခွာခွာခွာလာလိမ့်မယ်နော်ဒီထဲမှာနစ်မနေဘူးပေါ့ခုဒကာဓမ္မတို့ဥယျာဉ်တို့ဒီထဲမှာပါလေများသောအားဖြင့်ကနစ်နေတာအကောနဲ့ကိုတော့အကုန်လုံးကတော့ရှုပ်နေကြတာပဲလေဟုတ်တယ်မို့လားဒါပေမဲ့လူတွေကငါသူများတဲ့ပိုးရှုပ်တယ်လို့တော့တချို့ကထင်ကောင်းထင်ကြတာရှိတယ်နော်ဟိုမရှုပ်ဘူးရှုပ်တယ်ဆိုတာကဘေးပတ်ဝန်းကျင်မှာအနေကိုယ့်ရဲ့အနေထားပုံမှာအရင်ကြီးမူတည်တာမဟုတ်ကိုယ့်ရဲ့စိတ်ဓာတ်ပုံမှာမူတည်တာကိုတရားကိုဘယ်လောက်ထိရင်ဆိုင်နိုင်တယ်လဲနော်ဆိုကြပါစို့ကိုကကိုယ့်ရဲ့အခြေအနေကိုဘလို့ထင်ပြီးတော့ဘလို့သုံးသက်တာလဲဘလို့ခံစားတာလဲဒါတွေပေါ်မှာမူတည်တယ်ဟိုပြောချင်တာကကိုယ့်ရဲ့စိတ်ပေါ်မှာအဓိကမူတည်တာကိုဘလောက်ရှုပ်တယ်မရှုပ်ဘူးဆိုတာကတချို့အခြေအနေကအများကြီးရှုပ်ထွေးနေပြီလို့ရှင်းရှင်းလင်းလင်းဖြစ်အောင်ကြိုးစားတဲ့လူတွေရှိတယ်တချို့အခြေအနေကတိတ်ပြီးတော့မရှုပ်ဘူးဒါပေမဲ့သူရှုပ်နေအောင်နေတဲ့လူတွေလည်းရှိတယ်ဟုတ်လားတချို့အခြေအနေကတိတ်မရှုပ်ဘူးเนาะသူလုံးမယ်ဆိုရင်အများကြီးလုံးလို့ရတဲ့အနေအထားမှာရှိတယ်ဒါပေမဲ့ तू မရှုပ်ရမနေနိုင်ဘူးမရှိရှိရရှာပြီးတော့ရှုပ်နေတာတွေမရှိဘူးလားရှိတာပေါ့ဗျာဟုတ်လားအဲ့တော့မိသက်ပေါင်းတော်ကောင်းတို့တဏှာဆိုတဲ့ဒီအသင်ပင်ဆန့်ကျင်ဘက်တရားကိုလွှမ်းမိုးဖိစီးနိုင်တဲ့အားရှိတာဟာဘာတုံးဆိုရင်တရားတရားကိုဘလောက်ဓမ္မရဲ့အပေါ်မှာယုံကြည်မှုရှိတယ်လေတဲ့တဲ့ပြောရရင်တရားဓမ္မတွေကိုဘဝကိုတကယ်ချမ်းသာစေကိုဖြစ်စေနိုင်တယ်ဆိုတဲ့အချက်ကိုကိုဘလောက်ယုံတယ်လဲတကယ်ယုံလို့ရှိရင်ဘယ်သူမှဆွဲထားလို့မရဘူးနော်ဟုတ်တယ်မို့လားဒီတဲကထွက်မှာပဲရအောင်လုံမှာပဲသူကမရရသလောက်လုံမှာပဲယုံကြည်မှုကဒါကြောင့်ဘိုးတဲမှာနံပါတ်1အခြေခံခွန်အားဆိုပြီးတော့မြတ်စွာဘုရားဟောထားတာဒီခွန်အားမရှိရင်ကျန်တဲ့ခွန်အားတွေဖြစ်ဖို့ဆိုတာသိပြီးတော့မလွယ်ဘူးအဲ့တော့ယုံကြည်မှုကနေပြီးတော့မလုပ်ကြရမလို့စကြရတာဒါကြောင့်တတ္တတရားအာကောင်းရင်အာကောင်းသလောက်တဏှာတည်းဟူသောဆန့်ကျင်ဘက်အသင်အပင်ကနေယုံထွက်နိုင်တယ်လို့ပြောတာနော်နောက်ပြီးတော့ဦးဇင်းတို့ဝရိယတည်းဟူသောဘိုးဒီဝရိယဘူအားနဲ့လို့ရှိရင်ဒကာဓမ္မတို့ဥရှင်တို့တွေဟာပြည့်ညင်ခြင်းရဲ့လက်အောက်မှာနေကြရမှာ။နော်နေရွှေရက်ရွှေအချိန်ရွှေပြီးတော့နောက်ဆုံးအနှစ်ချုပ်လိုက်တော့မလုံးဖြစ်လိုက်တာပဲအဖတ်တင်သွားတယ်။အဲ့တော့ဘာအားနဲ့သွားတာတော့ဝရိယဘူအားနဲ့လား။အဲ့ဒီဝရိယကလည်းပဲအချိန်ကသရတရားနဲ့ကင်းပြီးတော့ဖြစ်ဖို့ဆိုတာသိပြီးတော့မလွယ်ဘူး။နော်သရတရားအားကောင်းရင်ဝရိယဆိုတာလည်းအားကောင်းလာတဲ့သဘောရှိတယ်။ဒါပေမဲ့ဝိရိယကိုအားကောင်းအောင်တမင်ပြုစုပြောထောင်ရတဲ့အပိုင်းတွေလည်းမရှိဘူးလားရှိတယ်အဲ့တော့ဦးဇင်းတို့ဝိရိယဘူအားနေလို့ရှိရင်ပြင်းရည်ခြင်းတွေကကိုယ်ကိုလွှမ်းမိုးဖိစီးပြီးတော့ကိုယ်ကဘာမှအလုပ်ဖြစ်အောင်မလုပ်နိုင်ဘဲနဲ့မလုပ်ဘူးဆိုတော့လည်းပဲဘာမှခံစားခွင့်အကျိုးရလမရလိုက်ဘဲနဲ့ဒီလိုနဲ့ပဲအချိန်ကုန်သွားမှာပေါ့ဟုတ်ရဲ့လားဒါကြောင့်ဝိရိယဘူအားကောင်းဖို့ကမလိုဘူးလားလိုတယ်နောက်ဝိရိယဘူပြီးတော့ဘာဖို့လဲတတိဘူဟောသူကြတော့တကယ်လက်တွေ့နော်တတိထားလာတဲ့အပိုင်းရောက်လာပြီ။နော်တတိထားလာတဲ့အပိုင်းရောက်လာပြီ။ဦးဇင်းတို့ဒီနေရာမှာဆရာဘုရားကြီးကဒီဘူ၅ပါးကိုပြောတဲ့အခါမှာသူက2မျိုး2မျိုးပြောတယ်။တတတရားမှာလည်းပဲတဲ့ပဂတိတရားနဲ့ဘာဝနာတရားလို့2မျိုးရှိတယ်တဲ့။ဝရိယမှာလည်းပဲပဂတိဝရိယနဲ့ဘာဝနာဝရိယလို့2မျိုးရှိတယ်တဲ့။နော်ပဂတိတရားနဲ့ဘာဝနာတရားဆိုတာသူကဘယ်လိုပြောထားလို့သူရဲ့ပြောပုံလေးကတော်တော်အားပါတယ်လို့ဦးဇင်းခံစားရတယ်ဘာဝနာတရားတရားကိုသူကရကျင်တာဘောဓိပက္ခိယအရာမှာပဂတိတရားတရားကတော့တဏှာနဲ့အလိုက်အထိုက်ပေါင်းပြီးတော့အပေါ်ယံကုသိုလ်လောက်ပဲလုပ်မယ်တဲ့ဟုတ်လားသူပြောတဲ့စကားလေးဒါအတိအကျပဲပဂတိတရားကတော့တဏှာနဲ့အလိုက်အထိုက်ပေါင်းပြီးတော့တဲ့သူကအဲ့လိုပြောထားတာဟုတ်လားအဲ့လိုပဲပဂတိဝရိယကတော့ပြည့်ရည်ခြင်းကောတစ္ဆာနဲ့အလိုက်အထိုက်ပေါင်းပြီးတော့အပေါ်ယံလွယ်တာလေးလောက်ပဲဖြစ်တဲ့လောက်လေးတတလေးပဲသူစကောင်အိတ်ကောင်ရုံလေးလောက်ပဲသူလှုပ်သွားမယ်တကယ်နဲ့နဲ့နဲ့တိတရားရှိတာကိုတိအောင်အကျုံမှန်တဲ့ဘဝနဲ့ရင်းပြီးတော့မြုပ်နှံပြီးတော့လှုပ်ဖို့ဆိုတာမျိုးသူမှအာမရှိဘူးအဲ့လိုပဲတရားတရားကလည်းပဲပဂတိတရားတရားကတော့တဏှာနဲ့အလိုက်ထိုက်ပုံပြီးတော့အပေါ်ယံကုသိုလ်လေးလောက်ပဲသူလှုပ်ပြီးတော့အာရကျင့်တတ်နေမယ်ပေါ့ဟိုဘက်ကတကယ်ဟိုတရားဓမ္မကိုကြင့်ကြံကြိုးကိုအထုတ်ပြီးတော့တကယ်စစ်မှန်တဲ့ချမ်းသာကိုရအောင်ထိသူခြေလှမ်းမလှမ်းနိုင်ဘူးအဲ့လောက်ထိ တဏှာတရားကိုသူမတွန်းလှန်နိုင်ဘူးပေါ့ဒါကြောင့်ဒီနေရာမှာပဂတိတရားတဲ့ဘာဝနာတရားကိုပို့ပြီးတော့လိုအပ်တယ်ဆိုပြီးတော့ဆိုကြည့်ရပြောတာအဲ့ဒါလိုပဲဝရိယမှာလည်းပဲပဂတိဝရိယတဲ့ဘာဝနာဝရိယကိုပို့ပြီးတော့လိုအပ်တယ်တကယ်လက်တွေ့နောက်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားကိုဖြစ်နေတဲ့အတိုင်းအမှန်တိုင်းသိအောင်အဲ့ဒီအတိတွေစိတ်အောင်သူဘယ်လောက်ကြိုးစားမလဲဒါဘာဝနာဝရိယပေါ့နော เนาะภาวนาตริကိုဆရာဘုရားကြီးကဦးစားပေးပြီးတော့ပြောတာအဲ့လိုပဲတမာတိပညာမှာလည်းနှစ်မျိုးနှစ်မျိုးရှိတယ်ဆိုပြီးတော့ခွဲချမ်းဝေဖန်ပြီးတော့ပြအဲ့တော့ဦးရှင်တို့တတိအာမကောင်မှုတတိဘုံညံ့နေဆိုလို့ရှိရင်လည်းပဲမုဋ္ဌသစ္စာတတိလွတ်တယ်ဆိုတဲ့အချက်ကပဲကိုယ်ကိုလွှမ်းမိုးနေမှာအမြဲတမ်းတတိကလွတ်လွတ်နေတယ်ကိုယ်ခန္ဓာမှာတတိထားတဲ့အချိန်ကအလွန်နေတယ်ပေါ့နော်အများသောအားဖြင့်တော့ဝိခေပပြန့်လွင်ခြင်းဆိုတာနဲ့မုဋ္ဌသစ္စာတတိလွတ်ခြင်းဆိုတာကဆက်ဆက်ပြီးတော့နေတယ်ဘုံဆိုတတိနဲ့တမာတိကလည်းဆက်ဆက်ပြီးတော့မနေဘူးလားတတိမရှိဘူးဆိုရင်တမာတိရှိနိုင်မလားမရှိနိုင်ဘူးဟုတ်လားအဲ့တော့ဒီမှာတတိလွတ်နေပြီဆိုရင်ဟောတည်ငြိမ်နေဆိုတာရှိမလားမရှိဘူးတတိလွတ်တာနဲ့ပြန့်လွင်နေပြီဝိခေပဖြစ်နေပြီဒါနောက်ထပ်အတွဲကိုလှမ်းပြီးတော့ကုပြီးတော့ဥစဉ်ပြောနေတာနော်တတိနဲ့တတိလွတ်ခြင်းကတတွဲတမာတိနဲ့ပြန့်လွင်ခြင်းတွေကတတွဲဒါဆန့်ကျင်ပဲအတွဲတွေပေါင်းမရတဲ့အတွဲတွေသူရှိရင်ဟိုဟာမရှိဘူးဟိုဟာရှိရင်သူမရှိဘူးတတိလွတ်တယ်ဆိုတာရှိရင်တတိမရှိဘူးတတိရှိနေရင်တတိလွတ်တယ်ဆိုတဲ့မုထသစ္စာမရှိဘူးအဲ့ဒါလိုပဲတမာတိရှိရင်ဝိခေပပြန့်လွင်နေဆိုတာမရှိဘူးပြန့်လွင်နေတာကြီးရှိနေရင်တော့တမာတိကတော့ရှိနေမှာမဟုတ်အဲ့တော့ဒကာဓမ္မတို့ဦးဇင်းတို့ရဲ့စိတ်ဟာအမြဲတမ်းကိုထားလို့တဲ့နေရာမှာမနေတာပဲများတယ်အာယုံတစ်ပါးကိုပဲအမြဲတမ်းသူထွက်ထွက်သွားတယ်သူ့ကိုညင်ဝတ်အောင်ကိုကမဖိနိုင်ဘူးမနှိမ့်နိုင်ဘူးမထိန်နိုင်ဘူးမသိမ်းနိုင်ဘူးเนาะအဲ့ဒီအချက်တွေသည်ဓမ္မုဋ္ဌသစ္စာတတိလွတ်ခြင်းဟာဒီမှာရှိမနေဘူးဆိုရင်တော့တတိလွတ်နေတယ်ခိုးကိုရောက်နေတယ်ဆိုရင်တော့ပြန်လွင်နေပြီသဘောပေါက်လားအာယုံတစ်ပါးကိုရောက်နေပြီဆိုရင်တော့မဖြစ်နေပြီတော့ဒါပြန်လွင်နေပြီအဲ့ဒီအာယုံလည်းပဲတစ်ခုတည်းဘို့တော့မြင်မဲ့ကအာယုံလည်းတစ်ခုတည်းကိုသူရက်တည်နေတာတော့မဟုတ်ဘူးဟိုရောက်လိုက်ဒီရောက်လိုက်ရာရောက်နေတာပဲဟုတ်လားဘလောက်ထိအခြေအနေကအဆိုးတုံဆိုတော့ရောက်နေတာကိုတောင်ဘာတွေကိုဘယ်တွေကိုရောက်နေတယ်ဆိုတာတောင်တိတိကျကျမသိဘူးဒကာမတို့ဦးရှင်တို့မနေ့တုန်းကပြင်မဲ့မှာပြင်မဲ့ခန္ဓာနဲ့ပတ်သက်ပြီးတော့မဟုတ်ဘဲနဲ့ဒီပြင်မဲ့ကအရာတွေကိုတွေးတောခဲ့တဲ့အချိန်ပေါင်းဂရေပေါင်းများစွာမရင်မတက်နိုင်အောင်ရှိလိမ့်မယ်အခုပြန်စဉ်းစားကြည့်ဘယ်အရာမှပြင်ငါဘယ်ကိုဘာတွေတွေးခဲ့တာလဲဆိုတာတော့မသိဘူး။နောက်သောတော်တော်ကဒီတဲ့ထိုင်ခါစားကအတွေးပေါင်းများစွာမရင်မတွက်နိုင်အောင်ရှိလိမ့်မယ်။ပြန့်လွင့်ရတဲ့အထက်ပြန့်လွင့်သွားတာကိုလည်းပဲမသိနိုင်ဘူးဆိုတာကိုပြောတာ။ဟုတ်လားဘယ်လောက်ပြန့်လွင့်သွားတယ်ဘယ်နေရာကိုရောက်ခဲ့တယ်ငါဘာတွေတွေးခဲ့တယ်လို့တိတိကျကျမသိနိုင်ဘူး။အပုံတရားပုံလို့တပုံမသိနိုင်ဘူး။အပုံတစ်တောင်းပုံနဲ့တပုံသိမယ်မထင်ပါဘူး။ဒါဦးဇင်းတို့ကစဉ်းစားကြည့်တာ။ဟုတ်လား။ဘိဒဘောင်တရာကောင်းတို့တမာတိဆိုတဲ့ဘူအားနေမယ်ဆိုရင်လည်းပဲဝိခေပဆိုတဲ့ပြန့်လွင်ခြင်းတရားတွေကကိုယ့်ကိုလွှမ်းမိုးပြီးတော့နော်တွေးမိတွေးရတွေတွေးငေးမိငေးရတွေငေးပြီးတော့သူကဘယ်ထိရောက်သွားတဲ့တုံဆိုလို့ရှိရင်ဥဒိစ္စဆိုတဲ့ပူပန်ခြင်းနဲ့ရောသွားတတ်တယ်နော်ဥဒိစ္စဆိုတဲ့ပြန့်လွင်ခြင်းဟာကိုယ့်ကုသဆိုတဲ့ပူပန်ခြင်းနဲ့ရောသွားတတ်တယ်ဒါကြောင့်ဦးဇင်းတို့နိဝရဏတရားတွေထဲမှာဥဒိစ္စကိုယ့်ကုသနိဝရဏလို့အတွဲသုံးထားတာမရှိဘူးလားနော်ပြန့်လွင့်တယ်တွေးမိတွေးရတွေတွေ့ရင်နောက်တော့သူကနောင်တတွေတွေကိုရောက်သွားတတ်တယ်ငါလုံမိတာတွေမှားလိုက်တာငါမလုံမိတာတွေမှားလိုက်တာမဟုတ်တာတွေလုံမိရင်လည်းသူကနောင်တရတယ်ဟုတ်တာတွေနဲ့လွဲချော်မိရင်လည်းနောင်တရတယ်ဒါကြောင့်ဝိခေပအသိဉာဏ်ဟာလည်းပဲအန္တရာယ်တော့ရှိနေတယ်ဟုတ်ရဲ့လားဒါကြောင့်ပိသဘောင်တော်ကတော့တမာတိရဲ့ဆန့်ကျင်ဘက်သည်ဝိခေပအဲ့ဒါလိုပဲပညာဘူရဲ့ဆန့်ကျင်ဘက်ကြတော့တဏ္မောဟလို့သူတို့ကြီးကပြောထားတယ်။တဏ္မောဟဆိုတာအာယုန်တွေကိုကိုယ့်ရဲ့စိတ်ကအမှန်မှန်ကန်ကတိတိကျကျရှင်းရှင်းလင်းလင်းမသိနိုင်မမြင်နိုင်တာ။နော်ဒါဆရာတို့ကြီးသုံးလုံးထားတာပေါ့။အဲ့တော့ဦးဇင်းတို့တကယ်တမ်းကအာယုန်ရဲ့သဘောတဘာဝတွေ့ကြုံရတဲ့အခြေအနေအသီးသီးတို့ရဲ့သဘောတဘာဝဟာဖြစ်ပေါ်လာကြတယ်ပြီးဆုံးသွားကြတယ်ဆိုတဲ့အချက်ပဲ။အဲ့ဒီအချက်အနိစ္စလက္ခဏာကိုဒါမသိဘူးဆိုလို့ရှိရင်ဒါမောဟလို့ပြောရမှာပဲဟုတ်တယ်မို့လားအေးအဲ့ဒီမောဟအုပ်စုကြီးဟာသိမြင်နားလည်ခြင်းပညာတရားရဲ့ဆန့်ကျင်ဘက်ပါတဲ့အဲ့ဒါဦးဇင်းတို့ဘိုးဆိုတာရဲ့အတိတ်ပဲဟာအဲ့ဒီဆန့်ကျင်ဘက်တွေနဲ့တွဲပြီးတော့နားလည်မှပို့ပြီးတော့ရှင်းတဲ့သဘောရှိတယ်အဲ့ဒီသူ့ဆန့်ကျင်ဘက်ကိုသူအတိအသီးလွှမ်းမိုးဖိစီးထားနိုင်တယ်အဲ့ဒီဆန့်ကျင်ဘက်တွေကို မလှုပ်နိုင်အောင်လှုပ်ထားနိုင်တယ်ဆိုရင်အဲ့ဒါပါတော့ဘို့ပဲနောက်တနည်းကတော့အဲ့ဒီဆန့်ကျင်ဘက်တရားတွေကြောင်းမတုံမလှုပ်အခြေခိုင်မြဲစွာယက်တည်နိုင်တယ်ဆိုရင်အဲ့ဒါပါလေဘို့ပဲဟုတ်လားတဏှာကြောင့်မတုံလှုပ်ဘူးဆိုရင်တော့တရားတရားပေါ့နောက်ပြင်းရည်ချင်းကြောင့်ဝရိယကတော့တုံလုံးမှာမဟုတ်ဘူးအဲ့ဒါလိုပဲသူဆန့်ကျင်ဘက်တရားနဲ့သူဟုတ်လားဦးဇင်းတို့ဇကားတွေတော်တော်ထပ်နေပြီနော်ဒါကြောင့်ပေးတဲ့ပေါင်းတူတော်တို့ဘိုးရဲ့အတိတ်ပဲကိုဒါအကြံမြင်နှစ်မျိုးပေါ့နော်ဆန့်ကျင်ဘက်အရာတွေကိုလွှမ်းမိုးဖိစီးထားနိုင်နေဒါအတိတ်ပဲတစ်မျိုးနောက်တစ်မျိုးကဆန့်ကျင်ဘက်တို့ကြောင့်တုံ့လုံခြင်းမရှိခိုင်မြဲစွာယက်တည်နိုင်နေအဲ့ဒါကိုဘိုးလို့ခေါ်တယ်တဲ့ဟုတ်လားအဲ့ဒီဘိုးရှိမှသာလျှင်ဒကာဓမ္မတို့ဦးဇင်းတို့ကောင်းမြတ်တဲ့သာသနာအလုပ်တွေကိုလုပ်နိုင်တာပါတဲ့အဲ့ဒါကိုစတော်ကြီးကဘယ်လိုဥမာပေးတော့ဆိုတော့လောကီအလုတ်ကိစ္စဆိုကြပါစို့စီးပွားရှာတဲ့အလုတ်တစ်ခုပဲဆိုကြပါစို့နော်အဲ့ဒီအလုတ်မှာတောင်မှအားဆိုတာမရှိရင်မလုံနိုင်ဘူးတဲ့အားဆိုတာဘာကိုပြောတာတော့ဆိုတော့ဥစ္စာအားပညာအားအ ਨੇ ဆုံးတော့ဒီကဟိုအရင်အနည်းပေါ့တော့အရင်နည်းကလည်းပဲဥစ္စာအရင်နည်းဆိုတာလိုတယ်ပြီးတော့ပညာအရင်နည်းဆိုတာလိုတယ်ဥစ္စာအရင်နည်းပညာအရင်နည်းတစ်ခုခုမှမရှိဘဲနဲ့ပဂတိစီးပွားကိုရှာလို့ရမလားမရဘူးတချို့ကပညာသိမတတ်ပေမလို့ဥစ္စာပစ္စည်းအရင်နေရှိတယ်နော်ငွေရှင်ကြေးရှင်ဒဏရှင်ပေါ့တချို့ကဥစ္စာအရင်နေမရှိပေမလို့အချင်းယူပြီးတော့သင်ကြားထားတဲ့ပညာအရင်နေရှိတယ်အဲ့ဒီဥစ္စာအရင်နေပညာအရင်နေဆိုတဲ့အခြေခံခွန်အားမရှိဘူးဆိုရင်စီးပွားရှာတဲ့အလုပ်အဆရှိတဲ့လောကီအလုပ်တွေကိုမလုံးနိုင်ဘူးတဲ့ထွန်းပေါက်အောင်မလုံးနိုင်ဘူးပေါ့အဲ့လိုပဲဒီတတ္တဝရိယတတိတမာတိပညာဆိုတဲ့အားမရှိဘူးဆိုရင်သာသနာအလုတ်တွေမြင့်မြတ်တဲ့အလုတ်တွေကိုမလုံးနိုင်ဘူးတဲ့အားမရှိရင်အားနဲ့မှလှုပ်လို့ရတဲ့အလုတ်တွေကိုဘယ်လှုပ်နိုင်မှာလဲဒါကြောင့်ဦးရှင်တို့တန်ယုတ်ပါဠိတော်များမှာတတ္တတရားကိုမြတ်စွာဘုရားဘယ်လိုဟောထားတော့ဆိုတော့တတ္တိဒဝိတံပုရိတ္တတိဌံနော်ယုံကြည်မှုတတ္တတရားစီအကောင်းဆုံးသောအရင်အနည်းလို့မြတ်စွာဘုရားဟောထားဟိုအရင်အနည်းကိုအခြေခံမှအတူအမြတ်ဆိုတာတွေကရလာမှာမူရင်းအရင်အနည်းမှမရှိဘူးဆိုလို့ရှိရင်အတူအမြတ်နဲ့ကြီးပွားတယ်ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးအဲ့တော့ဒကာဓမ္မတို့ဒီအချက်ကလေးကိုလည်းပဲရှင်းရှင်းလင်းလင်းသဘောပေါက်ဖို့လိုတယ်တတ္တတရားအရင်အနည်းအခြေခံအားမရှိဘူးဆိုလို့ရှိရင်ကိုလိုချင်တဲ့ကုသိုလ်ကောင်းမှုတို့ဖြင့်တိုးပွားခြင်းဉာဏ်ပညာတို့ဖြင့်တိုးပွားခြင်းတည်တည်တိုက်တိုက်တာကိုသိမြင်ပြီးတော့ဒုက္ခအေးခြင်းအဆရှိတဲ့လိုလားအပ်တဲ့အကျိုးစီးပွားတွေကိုဘယ်လိုမှရမှာမဟုတ်မယုံရင်မလုပ်ဘူးမလုပ်ရင်ဘာမှသိမှာမဟုတ်ဘာမှမသိဘူးဆိုရင်အတိအကျောင်းရရှိမဲ့ချမ်းသာဒုက္ခကိုဘယ်လိုမှမရနိုင်ဘူးမသိတဲ့ပုံကိုယ်တွေတွေ့ကြုံရမြင်ဖြစ်တဲ့ဆင်းရဲဒုက္ခတွေနဲ့ပဲလုံးချလိုက်ပြီးတော့ဘဝဟာကုန်သွားမှာဟုတ်ရဲ့လားဒါကြောင့်ပေးသက်ပေါင်းသူတော်ကောင်းတို့အတိဉာဏ်ကြောင့်ဖြစ်တဲ့အလွန်ကဲဆုံးသောချမ်းသာဒုက္ခကိုရခြင်းရဲ့အဲ့ဒီအတိဉာဏ်ကိုရအောင်အလုပ်လုပ်ဖို့မလိုဘူးလားလိုတယ်အဲ့ဒီအလုပ်ကိုလုပ်ဖို့အတွက်အခြေခံကဘယ်ခွန်အားလိုအပ်နေတုံးယုံကြည်မှုခွန်အားလိုအပ်နေတယ်မြတ်စွာဘုရားရဲ့တပည့်ညူတဉာဏ်ကိုယုံရမယ်အခြေခံပေါ့နော်။နောက်ဘုရားဟောထားတဲ့ဒါလို့ရင်ဆင်းရဲလိမ့်မယ်ဒါလို့ရင်ချမ်းသာလိမ့်မယ်ဆိုတဲ့အချက်ကိုနက်နက်နဲ့နဲ့ယုံရမယ်။ပြီးတော့သူတော်ကောင်းတရားရဲ့စွန့်အင်တတိကိုတကယ်လုံမဲ့ဒီသူတော်ကောင်းအလုရဲ့ဘလောက်အကျိုးရှိနိုင်တယ်လဲဆိုတဲ့အပေါ်မှာကိုဘလောက်ယုံကြည်မှုပြင်းထန်တယ်လဲ။နော်။ယုံတယ်ဆိုလို့ရှိရင်နောက်ထပ်ကိုရကျင်တာတွေကိုစင်ပွားစင်ပွားရသွားဖို့မလွယ်ဘူးလား။လွယ်တယ်။ဒါကြောင့်သတော်ကြီးကအားမရှိဘူးဆိုရင်လောကီအလုပ်လည်းလုပ်လို့မရဘူးတဲ့အဲ့ဒါလိုပဲဒီဗလဆိုတဲ့အာငါမျိုးရှိမှနော်ဓမ္မပိုင်းဆိုင်ရာသူတော်ပေါင်းတရားပိုင်းဆိုင်ရာတကယ်ချမ်းသာတဲ့ချမ်းသာမှန်ကိုရာချောင်းအလုပ်ကောင်းတွေကိုလုပ်နိုင်တာပါတဲ့ဒါကြောင့်သူကအဲ့ဒါလိုလဲဥမာပေးတယ်နောက်တစ်ချက်သူကဘလို့ဥမာပေးတော့ဆိုတော့ဩလူမမာတယောက်အနာရောဂါ၅မျိုးဖြင့်လွှမ်းမိုးဖိစီးခံရတဲ့လူမမာတယောက်သူကသူရှင်သန်ဖို့အတောင်မနေယုံကံနေရတဲ့လူမမာတယောက်အဲ့ရတယ်မှာဟိုဘက်လည်းမလဲနိုင်ဒီဘက်လည်းမလဲနိုင်အရာခသိသူများကိုအားကိုးပြီးတော့နေရတဲ့အဲ့တလောက်မကြမ်းမမာဖြစ်နေတဲ့လူမမာတယောက်ဘာမှလောကီကိစ္စတွေအလုတ်ကိစ္စတွေဘာမှသူစဉ်းစားနိုင်မှာမဟုတ်ဘူးတဲ့ဟောဆိုအနာယောဂါကြီးကသူ့ကိုအကြီးအကျယ်လွှမ်းမိုးဖိစီးနေတယ်တာမန်လူသားတွေလို့သူဟာသူ့စိတ်ကမရှိနိုင်ဘူးတော့စီးပွားရေးလည်းသူမအောင်မေ့နိုင်ဘူး။တော့အိမ်တော်ကြီးဘာကြီးညာကြီးမှသူမအောင်မေ့နိုင်ဘူး။အဲ့ဒီအချိန်မှာသူဟာအနာရောဂါရဲ့လွှမ်းမိုးဖိစီးမှုကိုခံနေရ။အဲ့ဒါလိုပဲတဏ္ဍာတရားကောတစ္ဆတရားမုဋ္ဌတစ္ဆတတိလိုချင်ဝိခေပပြန့်လွင်ခြင်းတမ္မောဟမောဟနဲ့တကွဖြစ်ခြင်းအဲ့ဒီဘူ၅ပါးရဲ့ဆန့်ကျင်ဘက်စောစောကမလိုလားအပ်တဲ့အယုတ်တရားအစုရဲ့လွှမ်းမိုးတာကိုခံနေရတဲ့ပုံကိုယ်တွေဟာတဲ့ no? Di dhamma bain saya, tanda yaga lumiau jang saya. Mimiat de alu de ko bahama tu sik mohon sa nai mabu de. Luma mada yang walogi kisari ko sik mohon sa nai dulu. Hula, no terasa si de koari jo biro. Sodoro ngadu ya sanjeng be na yoga de ni sen ni de poko ha, no? Tanda na alu mimiat de. No, hutan ini kasihali jubio, no bawa ye ada ini, dema ye ada ini, kau tu bama nama leh ada jauh, bama leh mesin nama ni ada jauh, di luwe, no anayoga ni sian ni ada jauh, logi kisah kau, sih mohon sah naik dulu mew, no, di dema bain saya, tu orang dia bain saya kau, tu bama sih mohon sah ni, tu orang ni mah elari bama mesti, no, lujem dure, luma mada jauh lu, ubama beda lah. Tikai nampaknya ni dia ludiya kuah, lujan tu naik nala, madu naik bu. Ada lupa dekat rumah tu ujian tu dia tu lewe. Oh, hari yang tu orang jiri ni, naik salah yang lujan madu le asma we, si ni dia le sura aku biola. Hola, dah jauh tapi si ni hari anayoga aku biola. Tadi betul ni ni kuza me suruh si ni, luha anayoga ni tapi si biola biro, anayoga biola yang kong ari kat tapi si ni biola lepo. Kong ari tapi si biola la ni hari so tu kuah wira nade ha. Logi kisah itu semua salah le. Haji buat betul depo balu me nyalu me lengan kengan itu semua salah le. Adalah berde. Tadi berada di sana dekat malu ujian lo anjir juta lo. So doga anayoga le netu le tiasu le kan lo tua le soye. Tapi sih ini kong aria semua la le. Teradi aria telar le. Nawari aria telar le. Tadi di temari pienya aria telar le solusi. Oh tu doga alu go mihaji semua salah le. Dah galai seharoi berde umat dechepo. No, dah jumpa dah bantu dah bantu. Suluraga, tetapi yang aku mialah awam buaya me. No, adalah buat wadiah, tadi temari pienya mialah awam balu amero buaya me. Muhim juga me, turang juga me, lulus rojiga tau ne. Eri muhim juga kisah malu be, rojiga bahne umma birong solo. Ujenu, oh logaji ma logi ni je ne rojiga umma birama. Nolah utapa mewu seorang si dia, nolah mah alam mimpi dia mewu. Adi nolah utapa tu go dekai biju biju thonai ni, kong kong mui mui thonai me solusi. Tu si ni dek chenai go chendiru jaru labiru manusia thonai mu. Tu si ni dek nua chenai mah chenai nuari anayoga macayau thonai mu. Tu si ni ye si konai anau konai indong duri dong bahayoga mah macayau thonai mu. Adalah tu ga oh dekau si dia bo adi nolah utapa dalogi jani ye loya. Tuduh ludi juga, hari lau sunat di sini, nolak utapa itu yang tarik. Tapi me di nolak titi lih itu apa? Amu kau ngeli, dah utapa alang leh hari itu apa? Mati hulur, mati leh kajar utama nolak ini me tu go dudu thalai de. Tapi utama nolak itu tu go thong kai me je kai me bo, ado kai no hulur nolak, utama nolak itu be cila, biro utama nolak itu be ni doa biro utama nolak itu be ti doa. Nolak utapa ye. Asyik so tu kuda dia tu inovasi ha makan saya. Bagi orang so dua liha mewah ni lo tu mati lo. Di mewah ni ko cibo ala aw tu mabiu tu mabiu thong life. Tapi solusi yang logi jani malah ni dia ni. Adi inovasi ko makai ni. Makai mana tu ko tadah ya ya tham eh boga muli kongkong ni. Luri sahre temen lo perlu ko cuci me. Tu ko mieran bujang lekanari agung long tensha la aw tadah sian sian jicho pi me nanda jiran tham eh. Adi lo bujo tham so inovasi hati pi ni. Cuma la pa biro. Tu ye, adaloh tu ko jubian lain lo, pilihlah me, cuci tu ka, tongkang je kain na lo, tongkang je kain lo pilihlah le, cuci tu le, mianji tare sura dibe. Suluraga mewang ni ko, jujur jujur thambul lo le, sura ko bumbu ambjo la. Adaloh be, adi nolak utafan ni tu le, dekat amar udinu yatan dama mewang si le, adaga barang sura tada dia, cikang dia lo si bida, hula, waria. Cikang ada masih bula, siapa boleh ni dah lupa yang biasa ni dah begini beri ya, ada kau ni pergi lelai pula lupa, tuh bawa lah ujian biasa tu. Tadi, temari biasa, cikang ada baru, si ni dah, ada aku selojika, hutan yuk balik doh, mahawaga hutan yuk balik doh, mah ujian tu. Di tadi aku belu cibuan ambil thonya me, beri ya aku belu miam miam onlu ya me, ada lupa temari biasa dia di belu si onlu ya me, sura nilai ni mesti apa yang hutan si de. Eri di tanah di di malah re nilam ya ne, kuda dama si re, soto ka nuala utapa li ne dua re, tada waria tadi temari biaya sura di mewang ni re, cibuan la om juju juju thong ya be re, ya swa biya hotar re di tanah ni ne bo, adu juju juju thong lai lo, tada dia ka lebe, bo sengo jau la bi, ဝရိယကလည်းပဲဘိုးအဆင့်ကိုရောက်လာပြီအဲ့ဒါလိုပဲတတိသမารိပညာအလွန်ခွန်အားရှိလာပြီဆိုတာနဲ့အများကြီးအကျိုးကျေးဇူးကိုခံစားရတော့မှာဟုတ်လားဆန့်ကျင်ဘက်တရားတွေကိုတိုက်ခိုက်ပြီးတော့လောကကြီးရဲ့တကယ့်ချမ်းသာအစ်စ်ကိုအဲ့ဒီဘိုး၅ပါးရဲ့ခွန်အားနဲ့သူရမယ်ဒါကြောင့်ဒီတရားတွေကိုကြီးပွားအောင်မလုပ်ရမှာတော့ပြုစုပြောထောင်ရမယ်နော်ကိုယ့်ရဲ့တရားတရားကိုယ့်ရဲ့ဝရိယတရားကိုယ့်ရဲ့တတိတရားတွေကိုပေါက်လွတ်ပယ်စားပြစ်မထားနဲ့လို့ပြောတာတရားဓမ္မတို့ဥစဉ်တို့လုံးမယ်ဆိုရင်ဖြစ်နိုင်တယ်ဆိုတာကိုပြောတာဟုတ်ရဲ့လားနော်လုံးမယ်ဆိုရင်ဘာတော့ဖြစ်နိုင်တယ်စိတ်ဆိုတာစိုက်လိုက်တဲ့နေရာမှာစူးသွားတဲ့သဘောရှိတယ်နော်စီးပွားရေးပဲစိုက်လိုက်ရင်လည်းစီးပွားရေးပဲစူးသွားတာပဲနော်ပညာရေးပဲစိုက်လိုက်ရင်လည်းပညာရေးပဲစူးသွားတာပဲနော်သူ့မှာအစွမ်းကတော့ရှိတာတည်ကြတယ်တရားဓမ္မပဲစိုက်လိုက်ရင်လည်းပဲတရားဓမ္မဘက်မှာသူများတဲ့တော့တာသွားတာပဲအဲ့လိုဆိုရင်စီဝါရေးကြောင့်ဖြစ်သောချမ်းသာတဲ့တရားဓမ္မကြောင့်ဖြစ်သောချမ်းသာကတာမာပေါ့နော်တာလို့မို့မြတ်စွာဘုရားကအဲ့ဒီကိစ္စကိုပဲတွန်းအားပေးပြီးတော့ဟောသွားတာပဲမဟုတ်လားမြတ်စွာဘုရားကတတ္တဝါတွေကိုအလွန်ကောင်းစားစေခြင်းနဲ့ဆိုတာလေဒကာမတို့ဦးဇင်းတို့ယုံမိသားဟုတ်လားဒါကြောင့်မြတ်စွာဘုရားတကယ်တတ္တဝါတွေကိုချမ်းသာစေခြင်းလို့တိုက်တွန်းသွားတဲ့အချက်ကိုစဉ်းစားကြည့်လို့ရှိရင်ဒီသူတော်ကောင်းတရားကိုပဲထွန်းပေါက်အောင်လုပ်ဖို့ဆိုတာကိုပဲဒေသနာအသီးသီးမှပြောသွားတာဟုတ်တယ်မဟုတ်လားအေးဒါကြောင့်တရားဓမ္မတို့ဥစဉ်တို့ရဲ့တန်တာမှာရှိတဲ့ဒီမျိုးကောင်းကလေးကိုနော်တော်စွရောစွအလုတ်တင်နဲ့မှေးမိန်ပျောက်ကွယ်မသွားအောင်သူ့ကိုကြီးထွားလာအောင်ခိုင်မာလာအောင်တောက်ပြောင်လာအောင်ပြုစုပြောင်းထောင်ဖို့မလိုဘူးလားလိုတယ်တကယ်လို့လားအဲ့ဒီဘိုး၅ပါးခွန်အားပြည့်လာပြီဆိုလို့ရှိရင်သူဟာဘာတော့အစွမ်းပြလိမ့်မယ်ဟုတ်ရဲ့လားအဲ့ဒါသတော်ကြီးပေးထားတဲ့ဥပမာအဲ့ဒါဥစဉ်တို့ဒီနေရာမှာဆက်ပြီးတော့ပြောစရာရှိတာကဒီဘိုး၅ပါးကိုညီမျှစွာထားရမယ်ဆိုတဲ့အချက်နော်ဦးဇင်းတို့စစ်ပွဲတစ်ပွဲကိုတိုက်ကြပြီဆိုရင်ဘူရီဟာရန်သူနေမြေမှာနေမကြုံဖို့လိုတယ်တဲ့နော်အညီအမျှတက်ညီလက်ညီတိုက်မှသူကရန်သူအုပ်စုကိုအနိုင်ရမယ်ပေါ့နော်တဘူဘူကရန်သူနေတဲ့ကိုစူးဝင်သွားတယ်ဆိုရင်ဒါကြာရှုံးတတ်တယ်လို့ဆိုတဲ့အဓိပ္ပာယ်ပေါ့ဆိုလိုတာကအညီအမျှထားနိုင်ရမယ်အဲ့ဒါဦးဇင်းတို့ကအိန္ဒြေတရားတုံးကစပြောရမှာသို့တော့အိန္ဒြေတုံးကဒီပြင်အချက်ကိုပြောနေတော့အဲ့ဒါကိုမပြောလိုက်ရဘူးဘူကြမှာဒါဦးဇင်းတို့ပြောပြစ်သွားတယ်ပေါ့နော်ဒီအိန္ဒြေ၅ပါးဘူ၅ပါးကိုညီမျှစွာထားရမယ်ညီမျှစွာမထားနိုင်ဘူးဆိုလို့ရှိရင်သူကဟိုအကျိုးမဲ့ပါဖြစ်တတ်တယ်ဟိုဗမာစကားပုံလေးတောင်ရှိတယ်မို့လားတရားလွန်ရင်တဏှာကျွန်ဖြစ်တယ်နော်ကြားဘူးတယ်မို့လားနော်တရားတရားကိုပညာနဲ့ထင်ရသူကအတွဲလေးရှိတယ်ဗျတတနဲ့ပညာဒီနှစ်ပါးဟာတစ်ခုကိုတစ်ခုထိမ့်ကွပ်ပေးရမယ်သူတို့နှစ်ခုဟာတက်ညီလက်ညီတက်ရနော်ယုံကြည်မှုနဲ့သိမြင်မှုကိုတက်ညီလက်ညီတက်စေရမယ်တစ်ခုကမှသူ့ကိုရှေ့ကိုလွန်ကဲမနေစေရဘူးတကယ်လို့ तू ကလွန်ကဲနေတယ်ဆိုရင်တရားလွန်ကဲတယ်ဆိုရင်လည်းပညာကလိုက်ပြီးတော့အမိလိုက်နိုင်အောင်ကြိုးစားရမယ်တချို့ကတရားကတိတ်ကောင်းတယ်ပညာကနောက်ကမလိုက်ဘူးမလိုက်တော့ဘာဖြစ်တော့ဆိုတော့အာလို့ဖြစ်တာပေါ့ဟိုဟာယုံတရားယုံဟုတ်လားအကုန်လုံးကို तू ကယုံတော့တာပဲနော်ယုံကြည်မှုတရားတရားအာကောင်းလို့ယင်ပညာလည်းလိုက်ပြီးတော့အာကောင်းမှအရှင်ပြေတာတရားတရားကရှေ့ကထောင်တက်သွားပြီးတော့ပညာကနောက်ကမလိုက်ဘူးဆိုရင်ဒီလူလူအဖြစ်တဲ့တင်းနော်ဦးဇင်းတို့ဗုဒ္ဓဘာသာတွေထဲမှာအဲ့ဒီတရားတရားလွန်ပြီးတော့အာနေတဲ့လူတွေအများကြီးရှိတယ်ပေးတဲ့တို့ဒီလောက်ပြောလိုက်ရင်သဘောပေါက်တယ်ဟုတ်လားဒါကြောင့်တရားတရားကောင်းလာပြီဆိုလို့ရှိရင်ဘာနဲ့ထိမ့်ဖို့လိုလာတော့ပညာနဲ့ထိမ့်ဖို့လိုလာတယ်တချို့ကြတော့လေပညာကတိတ်ထက်တယ်ပိတ်လွန်တယ်အတွေးခေါ်တိတ်ကောင်းတယ်အဲ့ဒီအချိန်မှာယုံကြည်မှုသရာသူ့နောက်ကမိအောင်လိုက်ခြင်းလိုက်မလိုက်ရင်အဲ့ဒီပညာကဆူးသွားပြီးတော့ဘာဖြစ်တော့ဆိုကောက်ချစ်တယ်တဲ့သူကပိုးတောင်ကြောက်စရာကောင်းတယ်နော်ပညာချွန်သွားပြီသရာကလိုက်မချွန်ဘူးဆိုလို့ရှိရင်သိမြင်မှုကိုယုံကြည်မှုနဲ့ထိမ့်မပေးဘူးဆိုလို့ရှိရင်နော်ဘာဖြစ်တဲ့တော့ကောက်ချစ်တယ်ဉာဏ်ရှိယောက်ျားမှတ်လက်တော့ခါဆေးလွန်နာကိုဆေးရနောက်ဆက်အခုခက်၏တဲ့နော်မကားတွေဘာမှဒီစကားလေးပိတ္တတို့ကြားဖို့ပါတယ်နော်ပါတယ်အဲ့ဒါဘာကိုပြောရအောင်ဆိုတော့ယုံကြည်မှုနဲ့မထိနိုင်ကြတဲ့ဉာဏ်ကြီးတဲ့လူတွေရဲ့မှားယွင်းချက်ဟာအကြီးအကျယ်နစ်နာတယ်။နောက်ဦးဇင်းတို့ဘုန်းကြီးလောကမှာလည်းရှိတဲ့ချိုးစားတွေရမ်းတက်တယ်နော်အဆင်ပြေတဲ့စံပွဲတွေအောင်ထားတာတွေရှိတယ်ဟုတ်လား။ဒါပေမဲ့ယုံကြည်မှုတရားကတိတ်မလိုက်နိုင်တော့အယူဆပိုင်းဆိုင်ရာမှားယွင်းသွားတဲ့ဘုန်းကြီးတွေတောင်ရှိတယ်။သိလားလူတွေကိုမပြောနဲ့နော်တခါကြီးဒီမိုင်းများဟုတ်ရဲ့လား။ဒါကြောင့်ပညာဆိုတာထက်လာပြီဆိုရင်သူ့ကိုဘာနဲ့ထိမ့်ပေးဖို့လိုတော့အေးတရားတရားနဲ့ထိမ့်ပေးဖို့လိုတယ်ထိမ့်ပေးဖို့ဆိုတာကပညာကြီးသလောက်တရားကြီးဖို့လိုတယ်နော်အဲ့လိုပဲတရားတရားသိကြီးလာပြီဆိုရင်လေတ ตราจีตะหลองเปญญาไล่จีโหลเลยตัตตาเนี่ยปัญญาไม่หนีเหมียวสู้ยังอกုံลงกะหมอกกะมาผิดตะเตะสร้าเลยละตริทาโหบ่เนาะตราลงยังอัตตะเตปัญญาลงยังเนาะกောက်จิตตะเตะถ้าตรุตะด้วยกูหนีอองหนีอองจูซายะเมสร้าไปนอกตะไบงาวริยะเนี่ยตมะรีโหเลยหนีอองจูซายะเมหนีเบยะเนาะวริยะตึกลงเกลาโลสิยังเปลี่ยนล้วนเนาะ อติญญาจินเนี่ยอติญจูซาเลยจูซาတော့ตัวยัตติยาไม่ใช่อําเภอนั้นเปียเป็ดขัดเนี่ยเนาะวริยะอาคังลงลงสิยวริยะမျိုးညင့်ကိုနိုးမျိုးတစ်ခိုးမှတ်တက်တယ်ဟုတ်လားအကြောင်းဟုတ်လားเนาะวริยะอาคังลงลงညထထပြီးတော့လို့တာသူများကကိုယ်ကိုဘယ်လိုထင်တော့တစ်ခိုးထင်တယ်เนาะအဲ့တော့ဆိုလိုတာကวริยะလွန်ကင်းလာလို့ရှိရင်လည်းပဲတည်ငြိမ်မှုနေသွားတာပေါ့ပြန်လွှင့်မှုတွေများပြီးတော့တကယ်စူးစူးဆိုက်ဆိုက်လုံးမတိရမယ်အသိဉ yao, no? Tanya wariya mian lo ye, tu ko temari ne tin bi bo lo de. Wariya mian ye, pian lun de an ye shi de. Tanya mu lo temari ti nyin nyin ne tu ko tin ya me de. Naw temari lun ge bi do, wariya ga temari ne anyi ma lai bu so yin le be. Ba an ye shi dong so, tai mian jin pian yi jin so de an ye le ko yauk twa bian de. Naw de ka le tia a thau de, ti yin ne. Naw wariya ga ne 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 la, ho la ne ne la twa phit do, ngai twa la bo. Ho la. No, atau ini ni, niat awak pun ada. Kalau macam tu, ujian tu dia juga. Wari, wari yang niat ni, ane aku acuh niat ramu tu, di lah. Tamadi niat ni, ane jauh ngai tuan rapi niat ni, hula. No, dah jumpa dah bantu dah bantu. Wari yang ni tamadi aku niang, tembo, niibu melu hula, lori. No, sahur dah bodo sahur ujian tu. Indri aku niang, niang so indri bayi mah jauh dah lama, hula. Ii, no tu bahagian itu, tadi jangan ni. Tadi kata budi huye masih, tadi kata ada si dalam dah lalu berak, tadi kau tengah dia malu, no tadi ada tu tu tengah mida, no tadi kata mianli kong li, boli kong li, ber, cingi tanai li kong li ber, no tadi hudi budi masih, no dah jumpa dah bantu dah bantu, di ini di ngapa di ngupu ngapa aku, no dek lalu lalu jalan kawa, ni mian orang tanai mau malu la, lalu le. Ada kuku-kuku, yang biru si zat dan yang li usia mabo, no? Ngadra dia li loni dalah. Ada soino ngadri daya me, atau me, no? Dama mabo ngabjinya dia li loni dalah. Ada soino dri daya li me, ngakauji dek bangku jauh tua me, adui di chore bangku. Hum, memiah bulu sulu dah mabo. Teradia miah ye, binya le lain miah. Binya miah ye le, teradia le lain miah. Aduh, dulu nak kuat, dulu kuat, dulu hanya ni yang tenai yang melu solo lah. Mian agak tu, bayar mian mian kau nak jibe dekiran agak, hodam mula. Dulu, teradia ni mian biru, biar agak jian ni je mah solo biola. Biar ni mian biru, teradia jian ni je mah solo biola. Tuh bau dek mula. Eh, dah jumpa dah bau tu dah bau. Di ini di ngapa bu ngapa bu, ni yang ni bu melu bula, luari, hula. Dah jumpa dah bau tu dah bau. Di ini bu ngapa, alun aje balai no. Asura, no bah alu ku belu alu, aku dekat rumah tu ujian tu dah tu dah kau alu ni pertama biru biru ni dek abain sura, no di asihu sura kah alu jiji dek ni dah mama sihu lah si dek, dah jang teradia akau lah ah, jungji muka bersih si dek, jujang jodi senlior dek, no sekarang itu mianji na thong bubu lo dek, tuju, no bah teradia ku siwan zalu lila jare, si akau tu makau ni metui dahulu, no meju suju maru ni tui tua ram jujang. Pada dia ya semua ni semua bu mianya ni, no luar cor ni semua ni buaya biru. Tada dia apa sih jalan di sini, no tada dia apa sih dora di sini. Ada lumiu mepsi ang, kau ya tada dia aku kaimah sih me, tada dia aku cipuah sih me. Dekat semua ni semua kau ni tuh bu melu la, lode. Dekat semua ni mangkang ni tuh kau ni ni tuh bu lode. Siapa kau tu makau ni ni tuh bu lode. Tajam pihat bang tuh kau tu. Teradia aku bersih sih deh. Tuh dan di tanah aku, mianji lila biru. Jomji mu sudah teradia aku, kai mian awal di sah biru cujaya me. No teradia bu agam cujaya me bo. No biru wuriya dia. No wuriya je cuji tu dia aku timian nale biru. Pini jenye abi nasari aku le timian nale biru. No lubu aku jalan jaga. Cujam mada ni kipau me sah sih depan. Wariyan ni pada biru, tutup sihir, tiada segala itu le, mianji jauh nawa siapa, jodoh ya me. Dari tutup pos orang itu, adika ujian tenye, no? Tiada aku dekeli la lagi sah biru, najubu sah biru, လီလာဖတ်ရှုဖို့နော်တကယ်ကောင်းမြတ်တဲ့ပုံကိုယ်တွေနဲ့ပေါင်းတင်ဆက်ဆံဖို့လိုတယ်။အဲ့ဒီအချက်တွေဟာပြင်ဘက်ကနေပြီးတော့ကိုယ့်ကိုဟိုအားကောင်းနေစီးဝင်လာဖို့အတွက်အကောင်းဆုံးအထောက်အကူပြုနိုင်မယ့်အကြောင်းတရားတွေပေါ့ဟုတ်လား။ဒါကြောင့်တရားစာတွေကိုအများကြီးလေ့လာရမယ်။နော်တရားတွေကိုလည်းအများကြီးနားရမယ်။ဟိုစာကြီးဖတ်ယူနေတော့လည်းမလုံလောက်ဘူး။နော်စကားကိုနားထောင်ရတာကတခါတလေကြတော့အဲ့ဒီပုဂ္ဂိုလ်ရဲ့ဆိုလိုချက်တွေကိုအားပါပါကြားရတဲ့အတွက်ကြောင့်ပို့ပြီးတော့စိတ်သက်ကိုအားတက်စေတယ်။ပို့ပြီးတော့ကောင်းတဲ့အပိုင်းရှိတယ်နော်။ပြီးတော့စာမပါလို့လည်းမရဘူး။စကားကြီးနားထောင်တာကစာလောက်တော့သူကအနှစ်တွေစိတ်ပြီးတော့ပြစ်ပြီးတော့အဲ့လောက်ခဲပြီးတော့မနေဘူး။စကားပြောတယ်ဆိုတာကအကြောင်းအရာလေးတစ်ခုကိုအကြာကြီးပြောရတာ။ဟုတ်တယ်မို့လား။စာဖတ်တယ်ဆိုတာကခဏလေးနဲ့အတိပဲလေးနဲ့တာလေးအများကြီးအဲ့ဒီမှာရှိတယ်။အဲ့တော့စာလည်းဖတ်ဖို့လိုတယ်။တရားလည်းနားဖို့လိုတယ်။ပြီးတော့ကိုယ်နေတူကပေါင်းသင်းဆက်ဆံနေတဲ့ကိုယ့်ရဲ့အပေါင်းအသင်းတွေဟာလည်းပဲဉာဏ်ပညာကြီးတဲ့သူတော်ကောင်းစိတ်သက်ရှိတဲ့ပုဂ္ဂိုလ်တွေဖြစ်ဖို့လိုတယ်။အဲ့ဓာတွေရဲ့ကောင်းမြတ်တဲ့ဓာတ်တွေဟာကိုယ့်စီကိုကူးချက်လာဖို့လိုတယ်။နော်သူတော်ကောင်းကိုပေါင်းတယ်ဆိုတာကသူတော်ကောင်းတရားတည်ရေးကိစ္စမှာနံပါတ်1အခြေခံအရေးကြီးဆုံးပဲဗျဟုတ်လားအဲ့ဒါဒီပေးတဲ့တော့နားလည်ပြီးသားပါနော်ဒါကြောင့်အဲ့ဒီအခြေအနေအရရက်တွေကိုစူးစမ်းအထုတ်ပြီးတော့ဝရိယတည်းဟူသောဘိုးကိုဖြစ်အောင်စူးစမ်းကြရမယ်နော်အဲ့ဒါလိုပဲတတိတမာတိပညာဒီဘိုးတွေကိုများလာအောင်တရားဓမ္မတို့ဥရှင်တို့စူးစမ်းရမယ်သူတို့များလာပြီးဆိုတော့မှဒီများလာတဲ့ခွန်အားတွေနဲ့လှုပ်ရမယ့်အလုပ်တွေကိုကိုဟာပြပြင်းအောင်လုပ်နိုင်သွားတယ်။အဲ့ဒီကြတော့မှကိုလိုချင်တဲ့အထုတ်ထိတ်ချမ်းသာဆိုတာရမှာဟုတ်လား။အဲ့တော့တရားဓမ္မတို့ဦးရှင်တို့ယုံညံ့သောတရားဖြင့်မြင့်မြတ်သောတရားကိုမရနိုင်။မြင့်မြတ်သောတရားဖြင့်သာလေမြင့်မြတ်သောတရားကိုရနိုင်တယ်လို့နော်။အဂေနသခောဘိက္ခုဝေအကတပတ္တိဟောတိနော်။အမျက်ဖြင့်သာလေအမျက်ကိုရနိုင်တယ်လို့ပြောတာ။ခုဒီနားမှာဦးဇင်းတို့လည်းပြောနေတယ်တကကြီးဒီမိုင်းမြတ်လည်းလာပြီးတော့နားထောင်နေတယ်ရည်ရွယ်ချက်ကဘာလဲလောကကြီးမှာအကောင်းဆုံးဆိုတာကိုရခြင်းလို့ရောက်လာတာပေါ်သေးသေးမဟုတ်နော်ကိုရခြင်းတာကအသေးလေးမဟုတ်နော်တကကြီးဒီမိုင်းတို့ဦးဇင်းတို့ရခြင်းတာကအကြီးဆုံးကိုရခြင်းလေတာလောကမှာအကြီးဆုံးဟာသူတော်ကောင်းချမ်းသာပဲသူတော်ကောင်းတရားပဲဒါဟာအမွတ်မြတ်ဆုံးအကြီးကျယ်ဆုံးပါပဲအဲ့တော့အကြီးကျယ်ဆုံးကိုရခြင်းရင်တော့အကြီးကျယ်ဆုံးပစ္စဖို့အကြီးကျယ်ဆုံးစူးစမ်းဖို့အကြီးကျယ်ဆုံးအားထုတ်ဖို့မလိုဘူးလားအေးဆိုလိုတာကကိုလိုချင်တာလေးကတည်တည်မဟုတ်ဘူးဆိုတာကိုအနားလည်ပြီးတော့เนาะအကြီးကြီးနဲ့တန်တာကိုကိုကပေးနိုင်မှာကိုလိုချင်တဲ့အကြီးကြီးကိုရမှာဟုတ်တယ်မို့လားเนาะကိုကအခုကလောကီကိစ္စမဟုတ်ဘူးဇီဝရေးကိစ္စမဟုတ်ဘူးဟုတ်တယ်မို့လားဘဝနဲ့ချီပြီးတော့တန်တရားနဲ့ချီပြီးတော့အကောင်းဆုံးဆိုတာကိုရချင်နေတာเนาะဒါကိုစိတ်ဝင်စားလို့ဒီလမ်းကိုကိုအခုလိုက်နေတာဟုတ်တယ်မို့လားအဲ့လိုဆိုလို့ရှိရင်တရားတရားဟာပဂတိတရားလောက်နဲ့တော့မရသေးဘူးဒီလိုပဲဝရိယတရားဟာလည်းပဂတိဝရိယလောက်နဲ့တော့မရသေးဘူးဟုတ်လားဘာဝနာတရားတရားဖြစ်ဖို့လိုတယ်ဘာဝနာဝရိယတရားဖြစ်ဖို့လိုတယ်နောက်စတော်ကြီးစကားကိုထပ်ပြောမယ်နော်ပဂတိတရားတရားကတော့တဏှာနဲ့အလိုက်အထိုက်ပေါင်းပြီးတော့တာမန်ကုသိုလ်လေးလောက်ပဲလုပ်မှာတဲ့နော်ပဂတိဝရိယတရားကတော့ကောသစ္စဆိုတဲ့ပြည့်ရခြင်းနဲ့အလိုက်အထိုက်ပေါင်းပြီးတော့ပဂတိကုသိုလ်လောက်ပဲတာမန်ကုသိုလ်လောက်ပဲလုံမှာတဲ့တာမန်ကုသိုလ်လောက်နဲ့တရားဓမ္မတို့အရှင်တို့ရကျင်တာကရမှာမဟုတ်ဟုတ်လားကိုကတမာတိပညာအစရှိတဲ့အင်မတန်ထူးကဲမြင့်မြတ်တဲ့ကုသိုလ်ကောင်းမှုတွေကိုရကျင်တာကိုနော်တဲ့တဲ့ပြောရရင်လောကုတ္တရာကုသိုလ်ကိုရပြီးတော့အဲ့ဒီလောကုတ္တရာကုသိုလ်ဖြင့်မျက်မှောက်ပြုနိုင်တဲ့နိဗ္ဗာန်ချမ်းသာကိုရကျင်တာကိုဟုတ်ရလားဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ဒီအားတွေတနည်းအားဖြင့်တတ္တဝရိယတတိတမာတိပညာဆိုတဲ့တရားတွေဟာတာမန်လေးလောက်နဲ့တော့အလုတ်ဖြစ်မှာမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်ကိုလိုချင်တာကြီးရဖို့အတွက်အဲ့ဒါတွေကိုမြင့်ဖို့လိုတယ်ဆိုတာကိုပြောတာအခြေခံအဖြစ်တော့တတ္တဝရိယတတိတမာတိပညာကမရှိဘူးလားရှိတယ်သို့တော့အဲ့ဒါကဘိုးအဆင့်ရောက်အောင်တော့မရှိသေးဘူးပေါ့ဟုတ်လားအဲ့တော့ဘိုးအဆင့်ရောက်အောင်သူ့ကိုကြီးပွားလာအောင်ကြိုးစားဖို့မလိုဘူးလားလိုတယ်ဟုတ်လားဘိုးအဆင့်ရောက်လာပြီဆိုရင်တော့သူဟာဆန့်ကျင်ဘက်တရားတွေကိုလွှမ်းမိုးဖြည့်ဆည်းထားနိုင်လိမ့်မယ်ဟောဘိုးဖြစ်ပြီဆိုမှတော့နိုင်မှာပေါ့ဟုတ်လားအေးဆန့်ကျင်ဘက်တရားတွေကတခါတရံကိုယ့်ကိုလမ်းပြီးတော့တိုက်ခိုက်လာပြီဆိုရင်လေကိုဟာသူတော်ကောင်းအလုံမှာကြံ့ကြံ့ခိုင်ကြီးရက်တည်ပြီးတော့ခိုင်မြဲစွာရက်တည်နိုင်လိမ့်မယ်နော်ထိုးစစ်လဲနိုင်တယ်ခန်းစစ်လဲပိုင်တယ်ဆိုတဲ့အနေအထားကဒီတရားတွေဟာဘိုးအဆင့်ရောက်သွားမှဆိုတာနားမလည်ဘူးလားနားလည်တယ်ဒါကြောင့်ပိဋကပေါင်းတော်တို့ဒီကနေ့ဘိုးတရားနဲ့ပတ်သက်ပြီးတော့ဒါဦးဇင်းတို့ပြောပါတယ်ဟုတ်ရလားဦးဇင်းကဗောဓိပက္ခိယတရားကိုဒီလိုရက်ရှိတခါမှမပြောဘူးသေးဘူးအဲ့ဒါဦးဇင်းအခုပြောတာကိုဒါကိုယူသွားရမယ်ဒီကိုရဟုတ်ကော ဟုတ်လားအဲ့တော့ဒီလိုအစီအစဉ်လေးချပြီးတော့ဒါကလည်းပဲသူ့အဆက်ကလေးနဲ့သူပြောရမှာပြောရတာကအရသာရှိတာဟိုနားလေးမှာဘိုးအကြောင်းပြောတယ်ဟိုနားကျတော့ဘိုးစဉ်အကြောင်းပြောတယ်လူတွေကကိုယ်နေဆိုကိုယ်ကပြောရတာတိတ်ကစိတ်ပြီးတော့စိတ်ကလည်းတိတ်ပြီးတော့မဝင်စားဘူးပေါ့ဟုတ်လားခုကျတော့ဒီလူဒီလူတွေကိုပဲတတိပဋ္ဌာန်အကြောင်းကိုပြောတယ်တမပဋ္ဌာန်အကြောင်းကိုပြောတယ်ပြီးတော့ အဲ့ဒီဘက်အကြောင်းကိုပြောတယ်အိန္ဒိယအကြောင်းကိုပြောတယ်ဘိုးအကြောင်းကိုပြောတယ်မနေ့ဖြန်ဘိုးစဉ်အကြောင်းကိုပြောမယ်တစ်ခါမဂ်ရှင်ဘာအကြောင်းကိုပြောမယ်ဗောဓိပက္ခိယတရား၃၀နဲ့ခုနှစ်ပါးဒါအဆုံးသွားတော့တင်တန်းတစ်ခုသဘောမျိုးလို့ဖြစ်သွားတာပေါ့နော်အဲ့တော့ဒီနေ့ကတခါကြီးဒီမကြီးများကြားဖို့နားဝရှိပြီးသားနားလည်ပြီးသားတွေလည်းဒါအများကြီးပါပါတယ်ဟုတ်လားသို့သောပြောခွင့်ကြုံလာတော့ဒါဦး ဘက်ကိလေသာအုပ်စုတရားတွေကိုအနိုင်ယူနိုင်တဲ့လွှမ်းမိုးနိုင်တဲ့ဒီဘူတရားတွေကိုပွားများပြီးတော့ပေတပေါင်းတရောင်းတို့သည်မဉ္ဉံဖူဉံမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုတ်နိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေတည်း